ဂျာမနီဝန်ကြီးချုပ် Olaf Scholz ဟာယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမာပူတင်နဲ့တောက်ချနေကဆွေးနွေးခဲ့ကြပါတယ်။ရုရှားရဲ့ယူကရိန်းချုပ်ချုပ်ဆက်တင်ပြီးနှစ်နှစ်နီးပါးအတွင်းမှာအနောက်နိုင်ငံတွေနဲ့အင်အားကြီးနိုင်ငံတစ်ခုရဲ့ခေါင်းဆောင်တစ်ယောက်ဟာရုရှားခေါင်းဆောင်ပူတင်နဲ့ပထမဆုံးချိန်ဆက်သွယ်စကားပြောတာပါ။ယူကရိန်းနဲ့ဆင်းဆက်ညှိနှိုင်းမှုတွေလမ်းဖွင့်မှုပူတင်ကိုတောင်းဆိုခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။တရားမျှတပြီးရေရှည်တည်တဲ့ငြိမ်းချမ်းရေးအတွက်လမ်းဖွင့်ပေးနိုင်ဖို့ပူတင်အနေနဲ့ယူကရိန်းနဲ့ဆွေးနွေးဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ပူတင်ကတော့အနောက်နိုင်ငံတွေရဲ့စည်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ကြိုးစားချက်တွေရပ်တန့်မှုအပါအဝင်ရုရှားရဲ့နယ်မြေပိုင်ဆိုင်မှုနဲ့လုံခြုံရေးတောင်းဆိုချက်တွေကိုအတိမတ်ပြုရမယ်လို့တုံ့ပြန်ပါတယ်။ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကလည်းဒီဖုန်းခေါ်ဆိုမှုဟာမဟာမိတ်နိုင်ငံတွေရဲ့ရုရှားကိုပစ်ပယ်ထားတဲ့လုပ်ရက်ကိုပြက်ပြယ်စေတဲ့အပြင်ယူကရိန်းစစ်ပွဲကိုတရားမျှတမှုရှိရှိငင်းငင်းချင်းချင်းအဆုံးသတ်နိုင်ဖို့လှုပ်ဆောင်ချက်တွေကိုအားနည်းစေခဲ့တယ်လို့ဝေဖန်ပါတယ်။မကောင်းတဲ့ကပ်ပေးတွေရဲ့အစလို့ညှဉ်းဆိုကြတဲ့ရှေးဟောင်းဂရိဒဏ္ဍာရီတစ်ခုကိုယူကရိန်းခေါင်းဆောင်ကကိုးကားပြီးပန်ဒိုရာသစ်တာကိုသွားဖွင့်လိုက်တယ်လို့ပဲလို့ပြစ်တင်ပါတယ်။ရုရှားဟာကောင်းမွန်တဲ့စိတ်ဆင်နာနဲ့စိတ်ဆက်ညှိနှိုင်းပြီးစစ်ပွဲကိုအဆုံးသတ်ဖို့အသင့်မဖြစ်သေးကြောင်းနဲ့ယူကရိန်းအနေနဲ့လည်းအနာဂတ်မှာရုရှားရဲ့ထိုးစစ်တွေကိုတားဆီးနိုင်ဖို့အတွက်အပြစ်ခတ်ရစေးမလုပ်မီခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့လိုအပ်ကြောင်းဇလန်စကီကပြောသွားပါတယ်ခင်ဗျာ။